မြန်မာနိုင်ငံနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာဒီကနေ့မှာတော့ဝါရှင်တန်ဒီစီမှာရှိတဲ့အမေရိကန်လွှတ်တော်ကိုတွားရောက်ပြီးလွှတ်တော်အကြီးအကဲတွေနဲ့တွေ့ဆုံနေပါတယ်။အောက်လွှတ်တော်လူများစုခေါင်းဆောင် Republican အမတ် Mitch McConnell နဲ့တွေ့ဆုံဖို့ရှိတယ်လို့အခုဒေတာစင်တော်ချိန်မနေ့ပိုင်းမှာတော့အောက်လွှတ်တော်လူနည်းစုခေါင်းဆောင် Democratic အမတ် Nancy Pelosi နဲ့တွေ့ဆုံပါတယ်။ဒါနဲ့ပတ်သက်လို့တော့ကိုသားညို့ဦးကဆက်လက်တင်ပြပေးမှာပါရှင်။
မင်္ဂလာတမင်္ဂပုတ်ကူဒေါန်ဆန်းစုကြည်ဟာမနေ့ကတော့သမ္မတအင်ပီရိုမှာသမ္မတအိုဘားမာဒုတိယသမ္မတဂျိုးဘိုက်ဒန်နောက်နိုင်ငံရေးဝန်ကြီးဂျွန်ကယ်ရီနဲ့တွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီစနစ်အောင်မြင်စွာအသွင်ကူးပြောင်းမှုတွေကြောင့်မြန်မာနိုင်ငံပေါ်မှာချမှတ်ထားတဲ့အမေရိကန်ရဲ့စီးပွားရေးပိတ်ဆို့မှုတွေကိုပြန်လည်ရုပ်သိမ်းပေးပြီးမြန်မာနိုင်ငံကို GSP အထူးကုံစွဲရည်ခွင်လမ်းလဲပြန်လည်ပေးရမယ်လို့သမ္မတအိုဘားမာကအဲ့ဒီတွေ့ဆုံမှုအတွင်းမှာပြောခဲ့ပါတယ်။အမေရိကန်ပြည်တော်စုရဲ့မြန်မာနိုင်ငံပေါ်ထောက်ခံအားပေးမှုတွေကိုမြန်မာပြည်သူတွေအနေနဲ့အထူးပဲကျေးဇူးတင်ပြီးတော့ဆက်ပြီးတော့လည်းနှစ်နိုင်ငံနီးနီးကပ်ကပ်ဆက်ဆံမှုတွေလုပ်သွားဖို့မျှော်လင့်နေတဲ့အကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောဆိုခဲ့ပါတယ
်။ The United States has been a good friend of the democratic movement for the last several decades really.
အမေရိကန်ပြည်တော်စုဟာနှစ်ပေါင်းများစွာကြာတဲ့မြန်မာဒီမိုကရေစီလှုပ်ရှားမှုတွေလက်ရှိကောင်းဖြစ်ပါတယ်။ကျမတို့ဟာဟိုးလွတ်လပ်ရေးရတဲ့အချိန်ကလေးကလက်ရှိရဖြစ်ခဲ့ကြတာပါ။မြန်မာဒီမိုကရေစီလှုပ်ရှားမှုအတွက်အမေရိကန်လွှတ်တော်နဲ့အမေရိကန်အစိုးရဘက်ကထောက်ခံအားပေးလှုပ်ဆောင်ခဲ့မှုအလုံးအတွက်မြန်မာပြည်သူတွေကအထူးပဲကျေးဇူးတင်ကြပါတယ်။ဒီချက်ပို့ပြီးနီးကပ်တဲ့ဆက်ဆံရေးဖြစ်လာလို့မျှော်လင့်ထားပါတယ
်။ Congress and by administration to support our democratic movement we look forward to better closer relations and perhaps now a little bit more on the business side
that we are going to be opening up.စီးပွားဆက်ဆံမှုတွေပိုရှိလာမှာဖြစ်ပါတယ်
။ဒေါန်ဆန်းစုကြည်ရဲ့ခုခီးစဉ်တွေမှာစီးပွားရေးအရေးယူမှုတွေကိုအမေရိကန်ဘက်ကရုတ်သိမ်းသွားဖို့ရှိတယ်လို့ပဲအမေရိကန်မြန်မာနှစ်ဖက်စီးပွားရေးဆက်ဆံမှုတွေလည်းပိုပြီးတော့တိုးလာဖို့ရှိနေပါတယ်။ဒီကနေ့ညမှာပဲအာဆီယံအမေရိကန်စီးပွားရေးကောင်စီမှာအမေရိကန်စီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့အတူဒေါန်ဆန်းစုကြည်ဟာညစာစားဖို့ရှိနေတာပါ။အခုဒီကနေ့လွှတ်တော်မှာတော့ဒီကနေ့မနက်ပိုင်းအောက်လွှတ်တော်လူနည်းစုခေါင်းဆောင်နန်စီပလိုစီနဲ့အခုတွေ့ဆုံနေပြီဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့တော့အဲ့ဒီတွေ့ဆုံမှုမှာကျွန်တော်သတင်းယူဖို့ရောက်နေတဲ့ကျွန်တော် VOA မြန်မာပိုင်းကကိုသိန်းထိုင်ဦးကအခုလိုပြောပြပါရယ
်ဟုတ်ကဲ့ဟိုပြီးခဲ့တဲ့နေ့နေ့ပိုင်းကပဲဒီလူနည်းစုခေါင်းဆောင်ဒီသက်တော်စာဦးတင်မှာပေါ့လေဒေါက်ဆန်းစုကြည်နဲ့နန်စီပလိုစီတို့တွေ့ကြပါလိမ့်ခင်ဗျာအဲသတင်းတော်တချို့ကိုလည်းဝင်ပြီးတော့ခါကြတော့တပ်ပေါင်းကြိုက်ခွင့်ပြီးပါရယ်ဟိုသူတို့စကားလေးနည်းနည်းပြောပါရယ်အဓိကတော့ဒေါက်ဆန်းစုကြည်အခုလိုရောက်လာတာကိုကြိုဆိုတဲ့အကြောင်းပေါ့လေအဲ့တော့ဒီနန်စီပလိုစီနဲ့သူကျွန်တော်ဒီနယူးယောက်ပြည်နယ်ကဒီဘက်ကဒီပါတီအလုပ်တော်မှဂျိုးခေါ်လီလည်းကျွန်တော်တွေ့ရပါတယ်။နောက်တစ်ယောက်ကတော့ဒီအမေရိကန်နိုင်ငံဆိုင်ရာမြန်မာတမ်မတ်ကြီးဦးအောင်လင်းလည်းကျွန်တော်ဒေါက်ဆန်းစုကြည်နဲ့အတူရက်နေတာတွေ့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့သူတို့ဘက်ကတော့ဒရင်တော့ဒီကိုတစုံတရာသူတို့တွေ့ဆုံမှုနဲ့ပတ်သက်လို့ပြောတာဆိုတာရှိပါလားခင်ဗျာ
။ဒရင်တော့ဒီကိုမင်းညံခွင့်ဘာညာမပေးတဲ့အကြောင်းတစုံတရာတော့ပြောတာမျိုးတော့မရှိပါဘူး။ဒါနဲ့လာရောက်ခွင့်ရတဲ့အတွက်ကျေးဇူးတင်တဲ့အကြောင်းဒေါက်ဆန်းစုကြည်ရဲ့ဒီဒီမိုကရေစီလှုပ်ရှားမှုမြန်မာပြည်အတွက်ကိုဆက်လက်ပံ့ပိုးကူညီသွားမယ်ဆိုတဲ့အကြောင်းလေးကိုသူတို့နည်းနည်းပြီးတော့ပြောကြပါတယ်ခင်ဗျာဟိုလွှတ်တော်အတွင်းမှာဒေါက်ဆန်းစုကြည်ရဲ့ဒီလာရောက်ပြီးတော့လွှတ်တော်ခေါင်းဆောင်အနေနဲ့တွေ့ဆုံတာကလည်းမြန်မာပြည်ဒီမိုကရေစီရေးတဲ့အခုလိုစီးပွားရေးပိတ်ဆို့မှုတွေရုပ်သိမ်းတော့မယ်ဆိုတဲ့ပြတင်းတွေထွက်နေတဲ့အချိန်မှာလွှတ်တော်ခေါင်းဆောင်တွေအတွင်းမှာလည်းသဘောထားကွဲလွဲမှုတွေရှိနေတော့ဒီလာရောက်တဲ့ခီးစဉ်ကအကျိုးရှိတဲ့ခီးစဉ်ဒေါက်ဆန်းစုကြည်အနေနဲ့ဒီလိုအပ်ချက်တွေကိုလွှတ်တော်ခေါင်းဆောင်တွေကိုနားဆင်နိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ခင်ဗျာ
အခုဒါပြီးရင်တော့အမေရိကန်လွှတ်တော်မှာပဲအောက်လွှတ်တော်လူများစုခေါင်းဆောင်ဖြစ်တဲ့ Republican အမတ် Mitch McConnell အပါအဝင်လွှတ်တော်ကြီးကဲတွေနောက်မြမရေးစိတ်ဝင်စားတဲ့လွှတ်တော်အမတ်တွေနဲ့တွေ့ဆုံဖို့ရှိနေပါတယ်။လွှတ်တော်အမတ်တွေအနေနဲ့ကတော့ American စီးပွားရေးပိတ်ဆို့မှုရုပ်သိမ်းရေးကိစ္စရပ်အပြင်အခြားလူခွင့်ရေးဆိုင်ရာကိစ္စရပ်တွေကိုပါဆွေးနွေးပွဲရှိတယ်လို့ပြောလို့ရပါတယ်ခင်ဗျာ။